Welcome to the Voice of America in Burmese.
ဒီအနေနဲ့တော့ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မေလ23ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်မေအောင်ပါခင်ဗျာ။ဒီနေ့နားဆင်ရမယ့်အစီအစဉ်လေးတဲမှာတော့ခေတ္တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
သမရဒိုးပါတဲ့အမိနဲ့
မြန်မာနိုင်ငံမှာဆက်အနာသိမှုစန့်ကျင်ရေးနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာအတိုင်းအဝန်းကထောက်ခံမှုရရှိလာစေရေးအမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတို့မှစနေနေ့ကတောင်းဆိုဆန္ဒပြကြတဲ့အကြောင်းနဲ့အတူဒီကောက်ဖွဲ့အနေနဲ့ NLD ပါတီဖြစ်သိမ်းခံရမယ့်အရေးမြန်မာနိုင်ငံရေးအတိုင်းအဝန်းကသဘောထားအမြင်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒီနေ့ပါအစီအစဉ်လေးတက်မှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်နေတဲ့ဒုအသံအစီအစဉ်နဲ့တူစနေညသကဝိုင်းအစီအစဉ်ကိုလည်းပြန်လည်တင်ဆက်သွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကကမ္ဘာနိုင်ငံတွေကိုပန်ကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်မှာတောက်ကြနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဂျီရောမှာတွေ့ဆုံပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာစစ်တပ်နဲ့ရဲတွေအကြမ်းဖက်မှုတွေကိုနှစ်နိုင်ငံစလုံးကပြတ်ပြတ်သားသားရှုံချကြောင်းပြောကြားလိုက်တဲ့အပြင်ဒီကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာအမြန်ပြန်ပြီးရှောက်နှမ်းလာစေဖို့အတွက်နောက်ဖက်စလုံးကဆက်ပြီးဖိအားပေးဖို့တန်ဋိထံချထားကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့တောင်ကိုရီးယားနည်းလူမြန်မာနိုင်ငံသားတွေကိုခိုလုံစရာနေရာနဲ့အကောက်အွယ်ပေးကြဖို့နဲ့အာဏာသိမ်းထားတဲ့စစ်တပ်ကိုလက်နက်ရောင်းချမှုတားဆီးကြဖို့လည်းကမ္ဘာနိုင်ငံအလုံးကိုတောင်းဆိုခဲ့တာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကလည်းသမ္မတဂျိုးဘိုင်ဒန်ကအကြေညာချက်ထုတ်ပြန်ပြီးမြန်မာစစ်တပ်အာဏာသိမ်းထားတာကိုချက်ချင်းဆန့်လွတ်ဖို့ဖန်စီထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့အရက်သားတွေအပေါ်အကြမ်းမဖက်ဖို့တောင်းဆိုခဲ့ပြီးနိုင်ငံတကာအတိုင်းအဝန်းကလည်းတညီတညွတ်တည်းပူးပေါင်းဖိအားပေးဖို့ပါတောင်းဆိုခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာစသိမ်းချိန်ကလေးကအဖမ်းခံရတဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာကြမ်းကြမ်းမာမာနဲ့နေမှာပဲရှိနေကြောင်းနဲ့လာမယ့်ရက်ပိုင်းအတွင်းတရားရင်ဆိုင်မှုရုံးတော်ကိုလာရောက်မှာဖြစ်ကြောင်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုချင်းမဲအောင်လိုင်ကပြောပါတယ်။ဖေဖော်ဝါရီလအာနာသိမ်းရခြင်းကစပြီးပထမဆုံးလက်ခံဖြေကြတဲ့ဟောင်ကောင်ခြေဆိုင်ဖီနစ်ရုပ်တံနဲ့မေလ20အွန်လိုင်းမေးမြန်းခန်းမှာစစ်ကောင်ဆောင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကအခုမေလ24ရက်တနင်္လာနေ့ကျရင်နေပြည်တော်မှာလူကိုယ်တိုင်တက်ရောက်ပြီးတရားရင်ဆိုင်ရဖို့ရှိတာပါ။ဒေါန်ဆန်းစုကြည်ကိုထောင်နဲ့နှစ်နှစ်ထိချမှတ်နိုင်တဲ့နိုင်ငံတော်မတည်ငြိမ်အောင်လှုံ့ဆော်တဲ့ရာဇသက်ကြီးပုံမှန်95ခါဝေးထောင်နဲ့14နှစ်ထိကြာခံရနိုင်တဲ့နိုင်ငံတော်ဆွေးနွေးချက်အုပ်ဒီပြီးပါဝင်စစ်ကောင်စီကစုစုပေါင်းအမှု6မှုဖွင့်ထားတာဖြစ်ပါတယ်။အခုလိုအမှုပေါင်းစုံနဲ့တရားရင်ဆိုင်နေရပေမဲ့ခုချိန်ထိသူ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွင်နဲ့ဗီဒီယိုကွန်ဖရင့်စင်ဘယ်တွေ့ခွင့်ရတာဖြစ်ပြီးတချိန်မှလူကိုယ်တိုင်တည်တံ့တွေ့ခွင့်မရသေးပါဘူး။မေလ10ရက်ကအွန်လိုင်းကနေ6ချိန်မြောက်ရုံးထုတ်ခဲ့ခြင်းကတော့လာမယ့်မေလ24ရုံးချိန်မှာဒေါန်ဆန်းစုကြည်ကိုနေပြည်တော်ဇဘူတိရီမြို့နယ်ညာနန်းပုံသာလမ်းကသူမနေနာမှာတိရံတရားရုံးဖွင့်ဆစ်ဆေးဖို့အတွက်တရားသူကြီးကအမိန့်ပေးခဲ့တယ်လို့သူ့မှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လနီးပါးရှိလာပေမဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြခြေကပ်ပွဲတွေကတော့နေ့စဉ်လိုလိုပုံစံမျိုးစုံနဲ့တွေ့နေရတယ်ဒီကြိုင်ပါလို့ကျေတာဒီမိုကရေစီဒီမိုကရေစီဒီမိုကရေစီတဝင်းမှာဆယ်နှစ်နှစ်မြည်လာတဲ့တပေါင်းစုတပိတ်စစ်ကြောင်းပြန်လူငယ်တွေစိုက်ကယ်တွေနဲ့ပါခြေတက်ဆန္ဒပြခဲ့ကြတာပါကလေးမျိုးမှလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျားကပဲတပိတ်စစ်ကြောင်းခြေတက်တာအပြင်လူစီကားရမျိုးလည်းကောင်းမှာဆန္ဒရှင်ဆန့်ကျင်တဲ့စာသားတွေရေးသားဖြန့်ကျဲတဲ့ဆယ်စတန်းတပိတ်ကိုပြုလုပ်ခဲ့ကြပါတယ်မူဆယ်မျိုးမှတော့လင်းမပြန်တမ်းရစုံတတ်မှတ်ပေးဖို့No Flying Zone campaign ကိုပြုလုပ်ခဲ့ကြပြီးဆရာနာတိုင်းတော်ကိုဆန့်ကျင်တဲ့စစ်ကောင်တွေရေးသားထားတဲ့စိုက်ကူလေးရင်လေးတွေလွှတ်တင်ခဲ့ကြတာပါ လုံခြုံရေးတွေတင်းကျပ်ထားတဲ့ရန်ကုန်မှာတင်ငန်းကျွန်းမြို့နယ်ရဲ့စနေနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တယောက်တေဆုံးခဲ့ရတယ်လို့၃ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ဒါပြင်လှိုင်ညွန့်နယ်16ရပ်ကွက်တွင်းမှာလည်းရပ်ကွက်အုပ်ချုပ်ရေးမှူးနေရှိပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်ရဲ့ကညောင်မင်းလေးစင်းနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အခုလိုမြို့ကြီးတချို့မှာဘုံခွဲတိုက်ခိုက်မှုတွေနေ့စဉ်ကြုံနေရတယ်လို့တိုင်းနာဒေသတွေမှာလည်းတိုင်းနာလက်နက်ကိုင်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာနေတာပါ။စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမေလ20ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင်တင်းဆွရတဲ့ဆန္ဒပြပြည်သူက815ယောက်ရှိနေပြီးအဖမ်းခံသူက4281ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာရွှေပြောင်းအလို့သမားအများပြားရှိနေတဲ့ထိုင်းနိုင်ငံမှာကြော့ပြန်ကိုဗစ်တက်တဲ့လှိုင်းကူးစက်မှုနှုံဆိုးရတဲ့အခြေအနေကိုရောက်လာနေတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြှင့်ဖို့အတွက်ထိုင်းဆိုဝါကဆုံးဖြတ်လိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဦးဆောင်ပြီးထိုင်းကာယောကထိန်းချုပ်ရေးဆိုင်ရာဗဟိုဌာနတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွဲဆောင်ဆွေးနွေးပြီးမှအခုလိုဆုံးဖြတ်လိုက်တာပါ။ဒါပြင်ထိုင်းနိုင်ငံရောက်နေတဲ့နိုင်ငံခြားသားတွေကာဝယ်ဆေးထိုးဖို့အတွက်မိမိတို့ရောက်နေတဲ့ဒေသကအနည်းဆုံးကျန်းမာရေးဌာနမှာဂျူနာ9ရက်နေ့မှာစတင်ဆင်းပေးဖို့ပါညွှန်ကြားခဲ့ပါတယ်။အခုဆိုတစ်လအတွင်းနိုင်ငံတော်ပိုးတွေလူလား6,400ထိမြင့်တက်သွားခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်ညာကိုဗစ်ပိုးအမျိုးအစားတစ်အကူးစက်ခံသူရွှေပြောင်းအလုပ်သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးအကြိမ်ဖြင့်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကတောက်ကြန်နေမှာပြောပါတယ်။ထိုင်းနိုင်ငံမှာမေလ21ရက်တောက်ကြန်နေပြည့်ထင်းမှာတွင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံသူ3,481ယောက်နဲ့တေဆုံးသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအခုဆက်ခံသူက13,300ကျော်ရှိနေပါတယ်။ထိုင်းဆိုရကအခုခါမှာအိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကလာသူတွေကိုထိုင်းနိုင်ငံသားမဟုတ်ရင်နိုင်ငံတွင်းကိုဝင်ရောက်ခွင့်မပေးပါဘူး။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00ထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 9.5 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့တင်ပြနေနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အမေရိကန်သမ္မတအိမ်ဖြူတော်မှာတောက်ကြံနေတွေ့ဆုံဆွေးနွေးပွဲအတွင်းကိုဗစ် -19 အရေးကိစ္စ၊ရာသီဥတုပြောင်းလဲမှုအရေး၊အဆင့်မြင့်ဤပညာဆက်မှုလုပ်ငန်းတွေအရေးကိုအဓိကထားဆွေးနွေးကြပါတယ်။အရှိန်ရော့လာနေသလိုဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်မှာအပြောင်းအလဲပေါ်ပေါက်လာနိုင်ခြင်းအလားအလာတွေနဲ့မြောက်ကိုရီးယားအရေးကိုလည်းခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လူဦးရေ52တန်းထဲက300ကိုင်နှုန်းလောက်ကိုပဲကိုဗစ် -19 ကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့လာမယ့်နိုဝင်ဘာအရောက်မှာကိုဗစ် -19 ဒဏ်ကိုခံနိုင်ရည်ရှိတဲ့အဆင့်ထိရောက်ဖို့မျှော်မှန်းထားတာပါကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကနေတဆင့်တောင်ကိုရီးယားကိုအကူအညီပေးသွားမယ်အကြောင်းပြီးခဲ့တဲ့တောက်ကြနေ့အင်ဂျီရိုမှာလုတ်တဲ့တောင်ကိုရီးယားသမ္မတနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဘိုက်ဒန်ကကတိပြုခဲ့ပါတယ်
So we can scale up global vaccine supply.
ကမ္ဘာတစ်လွှာကို COVID-19 ကာကွယ်ဆေးပို့ပြီးပေးပို့နိုင်မှာဖြစ်ပြီးကပ်ရင်းရောဂါတိုက်ဖျက်ရေးနဲ့ဇီဝပိုးမွှားဆန်ရာချင်းချောက်မှုကိုပို့ပြီးတိုက်ဖျက်နိုင်စွမ်းရှိလာပါမယ်လို့အမေရိကန်သမ္မတပြောဆိုခဲ့တာပါ။ရာသီဥတုပြောင်းလဲမှုအရေးဒေတာရင်းလုံခြုံရေးနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တို့နဲ့ပတ်သက်ပြီးလဲခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြပါတယ်။
Our two nations also share a willingness to engage diplomatically.
Korea ကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအဖြစ်ရည်မှန်းဆောင်ရွက်နေတာနဲ့အတူပဲတင်းမာမှုရှော့ချနိုင်ရေးလက်တွေ့ဆောင်ရွက်နိုင်ဖို့မြောက်ကိုရီးယားနဲ့တန်တမာရေးအရာဆောင်ရွက်နိုင်ရေးနှစ်နိုင်ငံစလုံးကဆန္ဒရှိနေကြောင်းအမေရိကန်သမ္မတဘိုက်ဒန်ကပြောဆိုခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအချိန်ကာလသတ်မှတ်ချက်အပေါ်မှာနှစ်နိုင်ငံစလုံးကသဘောတည်းရှိတယ်လို့လဲတောင်ကိုရီးယားသမ္မတမွန်းကအလေးထားပြောပါတယ်။
이미 미국 측에서 밝힌 바와 같습니다.
야코리아 이 시스템의 무리고 아메리칸 소야 백가 진야 타비 피피 떼비 렛뚜이 짜들로 떼비 렛 띵도 까모 바데로 땅코리아 담라가 벼수케다바 공시 시스템의 디녜 쳬므므 시세 예 상외 쳬마 땅코리아 소야 예 반보무 어트여 아메리칸마 땅 코리아 컴퍼니 뒤 백가 달러 25 빌리언 옌이 묘나무 어트여 제주 대시장 아메리칸 담라가 땅 코리아 담라고 벼자케바레신 이스라엘 팔레스타인 시투이 조아리자 17일자 택케케자 비나우 아피엣카 야세케자다 스니니 에티 디미에니베메 카이마레 아피엣카 야세예 피라보 자원 희나이베니데 이집 고슬레 어회가 나팻슬롱네 스위뉘니자바레 이제 고슬레 어회가 따오잔네마 이스라엘고 야시케라피피 에니나우바이 이스라엘 팔레스타인자 Kulu Tuala Nisha Chao, Ije Tantamata Une, Hamas Tawan Shiturika, Sini Nihma Piovare. Ajamba Mure Chilasi Naine Apiu Mu Mureku Jutin Kawanaime Nilandwe Apawe, Paribakari Asongta Ye, Yeshe Pishanaimbo Sunu Nichao, Ije Tantamanga Piovare. Tachanya Mabe Ije Suyabaka, Kongdinga Tia Tongse Ne, Gaza Ganyang Tita Ma Yibo Luanide Sipje Sidwe, လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေပို့ဆောင်ထားကြောင်းပြောဆိုထားပြီးစနေနေ့မှာရောက်ရှိလာဖို့ခန့်မှန်းထားပါတယ်။အစ္စရေးနဲ့ဟာမတ်စ်တွဲကြွားရေးကြားစနစ်တအတွင်းစရုပ်ထမြောက်အကြီးအကျယ်တိုက်ပွဲကိုစနေနေ့မှာပထမဆုံးအဖြစ်တရက်တာလုံးအပြည့်အခရက်ဆယ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာတော့အစ္စရေးဘက်ကရောဟာမတ်စ်ဘက်ကရောအနိုင်ရတယ်လို့အတည်ပြုပြောဆိုခဲ့ကြပါတယ် တာတွေမှာနိုင်နိုင်ငင်းငင်းမထိန်ချုပ်နိုင်တာနဲ့အတူပဲကူးစက်မှုနှုန်းကမြန်မာနေဆဲဖြစ်ပေမဲ့လို့နိုင်ငံတွင်းကဒေတာတချို့မှာတော့ဖြစ်ပွားတဲ့နှုန်းတည်ငြိမ်လာတယ်လို့အစိုးရကစနေနေ့မှာပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ကြောင့်သေဆုံးသူ4200နီးပါးရှိပြီးဖြစ်ပွားမှုအသက်2သိန်းခွဲကျော်ရှိကြောင်းစနေနေ့မှာအိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ချို့ယွင်းမှုကာကွယ်ဆေးမလုံလောက်မှုတွေကြောင့်လာမယ့်လပိုင်းတွေအတွင်းတတိယမြောက်ခူးဆက်မှုအသစ်ဖြစ်လာမယ့်အရေးကိုကျွမ်းကျင်သူတွေကသတိပေးထားပါတယ်။တချင်ချင်းမှာပဲမြို့တော်နယူးဒေးလီမှာကာကွယ်ဆေးမလုံလောက်တာကြောင့်အသက်44နှစ်အောက်လူငယ်တွေကိုကာကွယ်ဆေးထိုးပေးနေတာကိုမေလ22ရက်နေ့စနေနေ့မှာရက်ဆိုင်လိုက်ရပါတယ်
။ आज से दिल्ली में युवाओं का वैक्सीनेशन बंद
हो गया है। मैंने कहा था लोग लुंगे रे को काकुए से ठोपे नहीं दे सेंटर रे आलों पे तेरी मार्पी जाओ न्यूरो न्यू डेली ओचो ये मुगा सनी ने ऑनलाइन दिन सा शिल्ले पे मार्पियों सो द्वारा बा त्यों ने गे यूनान पीने मार्पी आ छोटे तो माले में कनी जो शिदे ने ये लोक का डाचा तो उते တောက်ကြံနေနှောင်းပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်အပြီးနောက်ဆက်တွဲငရင်တွေဆက်လက်လှုပ်ခတ်ခဲ့တယ်လို့တရုတ်ငရင်ကွန်ရက်စင်တက်ကပြောပါတယ်တရုတ်ရဲ့အနောက်ပိုင်းပြည်နယ်ချင်းဟိုင်မှာစနေနေ့က 9.4 ပြင်းအားရှိတဲ့ငရင်လှုပ်ခတ်ခဲ့ကြောင်းလဲထုတ်ပြန်ထားပေမဲ့လို့တည်ဆုံးထိခိုက်ဒဏ်ရာရမှုကိုတော့ထုတ်ပြန်မထားပါဘူးယူနန်ပြည်နယ်မှာတော့မြေပြိုရာကြောင့်တယူပို့ဆောင်ရေးလမ်းကြောင်းတချို့ပြတ်တောက်ပြီးမဲ့ကျက်စစ်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးကောင်းမွန်နေတယ်လို့တရုတ်အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီးနိုင်ငံပိုင် CCTV သတင်းကဖော်ပြထားပါတယ်ရှင
်လင်းလင်းကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့တင်ပြပေးခဲ့တာပါ VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုအကြောင်းကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာလူညုံရင်းအာဏာပိုင်တွေရဲ့ဖြိုခွင်းမှုတွေကြားမှာပဲဆက်အာဏာသိမ်းမှုကိုဆက်လက်ဆန့်ကျင်နေသူတွေကိုအားပေးတဲ့အနေနဲ့အမေရိကန်အပါအဝင်ပြည်ပနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေစုဝေးလှုပ်ရှားကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာအတိုင်းဝိုင်းကထောက်ခံမှုရရှိလာစေဖို့အမေရိကန်၊ကနေဒါနဲ့ဥရောပနိုင်ငံတချို့မှစနေနေ့ကတောင်းဆိုဆန္ဒပြခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့မေလ22ရက်စနေနေ့ကကျင်းပတဲ့ဆန္ဒပြတောင်းဆိုပွဲမှာ အမေရိကန်ပြည်နယ်တချို့ကမြန်မာနိုင်ငံသားတွေလာရောက်ပူးပေါင်းပြီးမြန်မာတန်ယုံစစ်တန်ယုံနဲ့အမေရိကန်သမ္မတအင်မီရော်ရှေ့တို့မှစုဝေးဆန္ဒပြခဲ့ကြတာပါ NUG ဂျာကာလာအစိုးရကိုအမေရိကန်အစိုးရကအတိမတ်ပြုလာအောင်သူတို့အနေနဲ့ကြိုးပမ်းနေကြောင်းဆန္ဒပြပွဲမှာပါတဲ့မေရီလန်းပြည်နယ်ကမြန်မာအရေးတကြွလှုပ်ရှားသူဒေါ်မြတ်ရင်ချောကပြောပါတယ်
အာဒီနေ့ရကျွန်မတို့NUG ထောက်ခံပွဲပေါ့နော်အဲ့လိုမျိုးဆိုပြီးတော့အမေရိကန်နိုင်ငံမှာရှိတယ်ဟိုတခြားအဝေးအစိတ်တွေကလည်းလာရောက်ပြီးတော့ဒီမှာဝါရှင်တန် DC မှာဆန္ဒထုတ်ပေါ်တောင်းဆိုကြတာဖြစ်ပါတယ်သမရဂျိုးဘိုင်ဒန်အနေနဲ့ NUG အစိုးရကိုထောက်ခံဖို့အတိအပြုပေးဖို့ပေါ့နော်အဓိကသာမတောင်းဆိုတာဖြစ်ပါတယ်အခုချိန်မှာတော့များသောအားဖြင့်ကျွန်မတိတလောက်ကတော့သူတို့ရဲ့ response တွေကကောင်းပါတယ်ကျွန်မတို့ conference နဲ့အနေနဲ့ဆက်ရတဲ့အခါမှာသူတို့ပြန်နေသူတို့လည်းဒါကိုလေးထားပြီးဆောင်ရွက်ပေးနေတယ်ဆိုတော့ response တွေကျွန်မတို့အရင်ကလာတွေအားဖြင့်ဒီကလာမှာရရှိရဲဒါတောင်းလို့ကျွန်မတို့အားတက်တယ်ရလက်ကတော့ဆုံးဖြတ်မဲ့တွေအတိုင်းမှာ
ဝါရှင်တန် DC ကဆန္ဒပြပွဲမှာမိသားစုနဲ့အတူပါဝင်ဆင်နွှဲနေတဲ့နယူးယောက်မြို့ကဦးမိုးချန်းကလည်းNUG အစိုးရကိုဒီအချိန်မှာသူတို့ဘာကြောင့်ထောက်ခံမှုပြရတယ်လဲဆိုတာကိုရှင်းပြပါလေ
။အဓိကကျွန်တော်တို့က2020ရွေးကောက်ပွဲရလဒ်ပေါ်မှာမူတည်ပြီးတော့မှပြည်သူလူထုရွေးချယ်တင်ပြထားတဲ့အစိုးရကိုကျွန်တော်တို့မှဟိုဝိုင်းဝန်းပေးရမယ်တာဝန်ရှိတယ်ပေါ့ဗျာ။ဆိုတော့ဒီစက်ကောင်စီကတော့ဟိုနော်အခုလိုမျိုးမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုဟိုဖျက်သိမ်းမယ်ဆိုတဲ့အနေထားဆိုတဲ့ဟာကျွန်တော်တို့ကအစိုးဆုံးအထိသူတို့လုံနိုင်တယ်ဆိုတာစဉ်းစားထားပြီးသားပေါ့နော်။ဆိုတော့ဒီကိစ္စမပြီးမချင်းကတော့ပြည်သူလူထုကတော့တော်လန်နေပါပဲရုန်းကန်နေပါပဲပြည်သူလူထုကတော့ပြန်ပြီးတော့ခုခံနေပါပဲ
မက်ဆာချူးဆက်စ်ပြည်နယ်ကနေမိုင်ပေါင်း430ကျော်ခီးကိုကားမောင်းလာပြီးဝါရှင်တန် DC ကဆန္ဒပြပွဲမှာပူးပေါင်းလှုပ်ရှားခဲ့သူဘော့စတွန်မြို့သဘေ့စစ်ကြောင်းတွေကရှန်တိုင်းသာဆိုင်းလူကျော်ကတော့ DC မှာဆန္ဒလာပြရတဲ့အကြောင်းကိုပြောပါတယ
်ဟောကျွန်တော်တို့ဘော့စတန်နေတဲ့ဒါပထမဦးဆုံးပေါ်ဆန်စစ်ကြောင်းဆိုပြီးတော့ကျွန်တော်လာပြီးတော့ဝါရှင်တန်မှာကျွန်တော်တို့ရဲ့88တောင်းရဲဘော်ကြီးအကုန်လုံးဦးဆောင်ပြီးတော့လုပ်တဲ့အပွဲကိုကျွန်တော်တို့တိုင်းသားပေါင်းစုံလာပြီးတော့ကျွန်တော်လာပြီးပူးပေါင်းပါတယ်အဓိကကျွန်တော်တို့ရည်ချက်ကကျွန်တော်လာရချင်းအကြောင်းရင်းက NUG government ကိုကျွန်တော်တို့ကအပြည့်အဝထောက်ခံပါတယ်ဆိုတဲ့အကြောင်းပြည်တွင်းမှာတိုက်ပွဲဝင်တဲ့ရဲဘော်တွေကျွန်တော်တို့ရဲ့ပြည်တွင်းနဲ့တကားတဲ့ရှိတယ်ဆိုတဲ့အကြောင်းကျွန်တော်လာပြီးအင်အားပြတယ်အားပေးထောက်ခံတယ
်အမေရိကန်ပြည်ထောင်စုမှလိုပဲကနေဒါနိုင်ငံမှာလည်းမြန်မာနဲ့တိုင်းရင်းသားတွေစုဝေးပြီးဗန်ကူးဗားမြို့လေကပြည်သူစာကြည့်တိုက်ရှိမှာစူဝေးဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာပါတဲ့မြန်မာရေးလှုပ်ရှားသူကိုကျော်စရပြောတာက
ကျွန်တော်တို့ကအဓိကတော့ NUG အစိုးရကိုကျွန်တော်တို့လုံးဝအပြီးပါထောက်ခံနေပါတယ် NUG အစိုးရရဲ့လက်အောက်မှာသူရဲ့ညွန်ကြားမှုအတိုင်းကျွန်တော်တို့ကြားရခန့်ခံတာနေတော့ဘာဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်အထင်သေးဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒီဗန်ကူးဗားရောက်မြန်မာမိသားစုတွေနဲ့အထစ်ဖြစ်တဲ့ generation Z why it အကလုံးပေါင်းပြီးတော့ every 2 weeks မှာကျွန်တော်တို့နေရာတကာမှာဆန္ဒထုတ်ပေါ်နေရှိဖြစ်ပါတယ
်ဥရောပတိုင်းတွေကနယ်သာလန်နိုင်ငံရောက်မြန်မာတွေကတော့မြန်မာနိုင်ငံကတိုင်းသားဒေသတချို့မှာ no fly zone အဖြစ်တတ်မှတ်လာစေရေးနိုင်ငံကဟိုတိုက်တွန်းတဲ့လှုပ်ရှားမှုလုပ်နေကြတယ်လို့ Amsterdam မြို့ကကိုထွန်းတောင်းကပြောပါတယ
်ဒီသွင်းစစ်မှာဘယ်ဖြစ်ဖြစ်ဟိုသူတို့လင်းဒီဒုံးကြီးလေးမစ္စတာတုံးပိုင်ဝင်မရှိဘူးတို့တော့သူတို့တုံးတယ်တို့တော့သူတို့ကအပြစ်မဲ့တဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဒုံးကျင်နဲ့ထုတယ်လင်းရင်နဲ့ပစ်တယ်အဲ့ဒါအတွက်ကျွန်တော်တို့တောင်းဆိုတာဘာလို့လဲဆိုတော့ကျွန်တော်တို့အဝေးမှာရောက်နေပြီမှလည်းကျွန်တော်တို့ခံစားရတယ
်အရှေ့အာရှဒေသဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့မြန်မာပြည်တွင်းလိုအပ်နေသူတွေထံကူညီထောက်ပံ့တဲ့ရန်ပုံငွေစုဆောင်းပေးဖို့လှူဒါန်းမှုတွေကိုဒီရက်ပိုင်းတွင်လှုပ်ဆောင်နေတာတွေ့ရပါတယ်ခင်ဗျာဆက်လက်ပြီး NLD ပါတီဖြတ်သိမ်းခံရမယ့်အရေးမြန်မာနိုင်ငံကြီးအတိုင်းအဝန်းကအမြင်တွေကိုလည်းတင်ပြချင်ပါတယ်။2020အပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှုဆွဆွဲချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖြတ်သိမ်းဖို့စဉ်းစားမယ့်အကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်တဲ့ဥက္ကဋ္ဌကပြောဆိုလိုက်တဲ့အပေါ်နိုင်ငံကြီးအတိုင်းအဝန်းကြားစိုးရိမ်နေကြပါတယ်။ရွေးကောက်ပွဲအနိုင်ရပါတီကြီးတစ်ခုကိုဖြတ်သိမ်းလိုက်မယ်ဆိုရင်ဆေးအနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံကြီးအကြက်တဲတွေပုံမကျပြန့်လာနိုင်တယ်လို့လက်နက်ကင်စန့်ကျင်မှုတွေလည်းကြီးထွားလာနိုင်တယ်လို့ NLD အပါအဝင်နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေကပြောပါတယ် NLD ပါတီဘ ਹੁ အလုံးမှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့ဒီမိုကရေစီပါတီမြန်မာဥက္ကဋ္ဌဝိုင်းရနိုင်ငံရေးခေါင်းဆောင်ဦးသူဝေတို့ကိုဂုံမင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့လက်ရှိမှာအဖမ်းမခံရပဲဆက်ရှားပါပါကြံနေသေးတဲ့ NLD ဘိုလုံးမှုဆောင်ဖွဲ့ဝင်ဦးအောင်ချင်းညွန့်ကအခုလိုပထမဆုံးအချိန်ဖြစ်ပါတီကိုဖြတ်သိမ်းမလားစဉ်းစားနေကြအောင်ပြောလာတဲ့ပေါ်
အခုရွေးကောက်ပွဲကော်မရှင်အစ်စ်ကဒါစစ်ကောင်စီကခန့်ထားတာကျွန်တော်တို့အစရေအတိမတ်ကိုမြူနောက်ပြီးတော့ဒါလည်းသူကပါဇက်နဲ့စဉ်းစားနေတယ်ဆိုတဲ့ပုံစံမျိုးပြောတာကတော့အမှန်ကတော့ရှင်းပြရင်တွေးထိုးဆန်းကျင်တဲ့သဘောပဲဟိုတကယ်ပြောရမယ်ဆိုရင်တော့ဒီ NLD ပါတီရှိနေသူဘယ်တော့မှမရှင်းနိုင်ဘူးဆိုတဲ့အနေအထားမျိုးမှာပွဲသိမ်းတိုက်ပွဲနဲ့ဒီလိုလွတ်ဖို့စဉ်းစားနေပါတယ်ဆိုပြီးတော့ဟိုချိတ်ချောက်တဲ့သဘောပဲလို့ပဲကျွန်တော်မြင်တယ်။အဆွဲထုတ်ပြတာပေါ့အဆွဲထုတ်ပြတော့လေငကူရုပ်ပေါ်လာတာပေါ့ပြည်သူတွေကောင်းကောင်းမြင်လို့ရသွားတာပေါ့ဗျာ
။ဒါဖြင့်1988ဒီမိုကရေစီအရေးတော်ပေါ်ကိုစဦးဆောင်ခဲ့တဲ့နမတိကျောင်းသားခေါင်းဆောင်နဲ့ဖြစ်တဲ့လက်ရှိပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်း1988ကတည်းကတောင်းဆိုပြီးနောက်ရလာခဲ့တဲ့ပါတီတုံးဒီမိုကရေစီစနစ်ပါပြန်ပြတ်သွားမှာဆိုရင်ရတယ်လို့ဆိုပါတယ်
။ဒီ NLD နဲ့ပတ်သက်ပြီးတော့ဖြတ်သိမ်းဖို့စဉ်းစားနေတယ်လို့ပြောတဲ့ဟာကချင်းချောက်တာလို့ကျွန်တော်တို့မြင်တယ်။ဟိုတကယ်တကယ်ကမြန်မာနိုင်ငံကြီးမှာကျွန်တော်တို့ရှင်းလင်းလုံးရေးတော်ပုံကနေစပြီးတော့လူထုထောက်ခံမှုရောဒီမိုကရေစီလှုပ်ရှားမှုမှာရောဒါ NLD ရဲ့အခန့်ကဏ္ဍဟာအင်တန်ကြီးပါတယ်။တဘောက NLD ကိုဖြတ်သိမ်းပြစ်မယ်ဆိုရင်ပါတီစုံဒီမိုကရေစီလည်းပြတ်သွားပြီလို့ပဲကျွန်တော်ကမြင်တယ်။ဒါကြောင့်မလို့ဟို NLD ဖြတ်သိမ်းမယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော်ကလုံးဝကန့်ကွက်ပါတယ်။
ဒီနေရာမှာ1962အာဏာသိမ်းချိန်အရင်ဝန်ကြီးချုပ်ဟောင်းဦးနုနဲ့အနီးကပ်လုပ်ခဲ့ဖူးပြီးလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာလည်းထိထိရောက်ရောက်ပါဝင်လာနေခဲ့တဲ့လက်ရှိဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေကလည်း
အခုပြင်ညာသွားတဲ့ဒီကောက်ဘယ်ကော်မရှင်ပြောတာတွေပါတယ်တော့ဘလောက်ပန်းလဲတော့မပြောတော့ဘူးပေါ့အမားတော့ဒီလိုစိုးရဲကဒီလိုမဖြစ်ဖြစ်နေလေကြာကျောင်းနဲ့တောင်အာဃာတတွေထားနေတဲ့ကောင်ကျွန်တော်တိုင်းမျိုးသိချင်စရာယူဖြစ်နေတာပဲတောက်ချောက်လိုဖြစ်နေတာလေ
အဲ့ဒီတော့အခုရေကောက်ပွဲကော်မရှင်သစ်ဥက္ကဋ္ဌဦးသိန်းစုကအခုလိုပြောလာတာကြောင့်ဘလို့အကျိုးဆက်ရှိလာနိုင်တာကိုမေးရမှာ NLC ဥအောင်ချင်းက
မြူသားတိမူကီစီအဖွဲ့ချုပ်ဆိုတာတကယ်တမ်းကျတော့ပြည်သူရဲ့နှလုံးသားထဲမှာရှိပြီးတော့ကျွန်တော်တို့ကပြည်သူနဲ့အတူပဲတခြားလုံးရပ်တည်ခဲ့တာ88ခုနှစ်ကစခဲ့တာပဲလေရိုးရိုးပြည်သူတွေထဲမှာတောင်မှ NLD ပြည်သူတွေဆိုပို့ပြီးတော့အဲ့တော့ဖိနှိပ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူရဲ့စာနာမှုနဲ့ပြည်သူရဲ့လေးစားမှုကိုပို့ပြီးတော့ရရှိနေတယ
်ဒါဖြင့်တကယ်ဖြစ်လာနိုင်တဲ့အကျိုးဆက်ကြီးမားနိုင်ဖို့ကိုလည်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတောက်လျှောက်ထဲထဲဝဝင်ပါလာခဲ့တဲ့ဦးကကိုကြီးကလည်
းအခုတောင်မှစာဆုံးမှုတွေဖန်ဆီးခံရမှုတွေထွက်ပြေးတိမ်းရှောင်နေရတာအိနဲ့စစ်တပ်အပေါ်မှာမထင်နှံ့မှုအဲ့ဒီလောက်ကြီးနေတဲ့အချိန်မှာ NLD ထွက်နိုင်မယ်ဆိုရင်တဘောကတော့နိုင်ငံရေးလမ်းကြောင်းမရှိတော့ဘူးဆိုတဲ့သဘောမျိုးဖြစ်သွားတော့အဲ့ဒါလူလူထောက်ခံမှုရှိတဲ့ပါတီကြီးတွေရှိနေတာဟာနိုင်ငံရေးလမ်းကြောင်းအတွက်ညှို့လင့်စရာရှိနေတယ်အဲ့တော့ဒါကိုထွက်နိုင်ပြီဆိုရင်အခုလူငယ်တွေရဲ့စစ်ကံသားမှုရပြောနေငယ်ရေးသားချောင်းကိုလုံးဝအယုံကြည်မရှိတော့ဘူးဆိုတော့အခြေအနေကိုတွန်းပို့သွားမယ်သူမလူလားတဲ့ဟာအခုလည်းတကြိမ်ကြိမ်နဲ့ပေါက်သားပြီးအရက်ထဲမှာလည်းဘုသူ့အတူမှမလုံခြုံဘူးဟာကိုလူကတလန်ဒီလူကတရှိုးသူကဘဟုချက်မှပျောက်ပြီးတော့ကိုနီးကိုဟန်နဲ့အခြေနှမှုနဲ့ခုခံနဲ့ပြန်ပြီးတိုက်ခိုက်တယ်ဆိုတဲ့သဘောဖြစ်လာတာကြီးကအင်မတန်အန္တရာယ်ကြီးတယ
်အဲ့ဒီတော့သမိုင်းကြောင်းတစ်လျှောက်ဖြစ်ပျက်ခဲ့သမျှကြုံခဲ့သမျှမှာအခုနောက်ဆုံးအဆင့်မှာဘလို့မြင်ချင်ပါလဲလို့မေးရမှာဝါရီနိုင်ငံရေးသမားကြီးဦးသူဝေက
ကျွန်တော်ကအခုဘူးယူအပြည့်ဆိုတာလေ89တောင်ရှိသွားပြီကြာဒီလိုမဖြစ်ခင်တော့ကလည်းကျွန်တော်ရေဟိုမှာနေနိုင်မှာအပုံတွေ့နေကြတယ်ကြာတက်ကလည်းပါတယ်ဒီ NLD တို့စုစုပါဝင်ကုန်ပေါ်နဲ့ကြောင်နေကြညီညီနဲ့ဖြစ်ဖြစ်ဖြစ်ဖြစ်စီတင်လိုက်တာပြောစိတ်ကျမှာပဲကြီးတယ်လေ
ဒါဖြင့်လက်ရှိနိုင်ငံရေးအချက်အသေးကိုဘလို့ဖြည့်ရှင်းတင်ပါလဲလို့မေးရမှာဥက္ကူကြီးက
နိုင်ငံရေးလမ်းကြောင်းပေါ်ကိုပြန်ဆွဲတင်ဖို့လိုတယ်တော့နိုင်ငံရေးလမ်းကြောင်းဟာညှို့လင်းချက်ရှိတယ်ဆိုတာကိုဒီအထူးသဖြင့်လူငယ်တွေအပါအဝင်ပေါ့ပြည်သူလူထုကပါယုံကြည်မှုရှိလာအောင်ပြန်ကြိုးစားဖို့လိုတယ်အခုကပြောရင်ယုံကြည်မှုကတော်တော်ပြတ်သွားတဲ့အခါကျတော့ကိုနိုင်ငံရေးကိုဘယုံကြည်တော်ဘူးဆိုရင်အဲ့ဒါအမှန်တန်အန္တရာယ်ရှိတယ်
တကယ်တော့လွတ်လပ်မျှကြတယ်လို့အများယူဆခဲ့တဲ့ဒုတိယကျော်ရွေးကောက်ပွဲတွေအပြီးမဲပြဿနာကျုံခဲ့ရကဆေးရနာသိမ်းမှုတွေနောက်ပိုင်းဖြစ်လာခဲ့ရတဲ့လက်ရှိမတည်မငြိမ်မှုတွေတနည်းတခြားများလာချိန်မှာပြည်သူများရှားမှလည်းတနည်းတခြားပိုစိုးရိမ်သာနေကြတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
တန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်လေးအလှည့်ပေးကြပါမယ်။အရင်ဦးဆုံးမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုတင်ပြနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ကြည့်အောင်ပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်ကောင်စီကဖမ်းဆီးတရားစွဲဆိုတာခံလိုက်ရတဲ့ဇင်းနောက်တယောက်ရဲ့ဖြစ်ရပ်ကိုခြေရာခံကြည့်ထားပါတယ်။သူဟာဆရာနာသိမ့်ကြီးကလေးကတကြီးကျယ်ပြောင်းလဲသွားတဲ့တရားစီရင်စနစ်ထဲကနေမှန်ကန်တဲ့တရားမျှတမှုရရှိဖို့ကိုနီးကိုဟန်နဲ့စူးစမ်းနေတဲ့သူတွေကတယောက်ဖြစ်ပါတယ်။ဖန်စီခံရသူတွေဟာရှေ့နေကူညီရရှိဖို့စိတ်ပင်ခံလာရတာတွေရှိလာပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။နာမည်မေလာ26ရက်နေ့ဟာကိုအောင်ကျော်ရဲ့ရှေ့နေမှာပါပဲကိုတိုင်းနောက်ဆုံးလျှော့လေ့ကျက်ပေးရမယ့်6ချိန်များရုံချင်းဖြစ်ပါတယ်။သူကရှေ့နေမှာပါပဲရုံချင်း2ချိန်ကိုကြော်ဖြတ်ပြီးပါပြီ။ကိုအောင်ကျော်ဟာTVB သတင်းဌာနရဲ့ဒေသခံသတင်းတော်တယောက်ဖြစ်ပါတယ်။သူကိုမတ်လ3ရက်နေ့ညမှာစက်ကောင်စီရဲ့လက်နက်ကင်အဖွဲ့တွေကအကြမ်းဖက်ဝင်ရောက်ဖမ်းဆီးခဲ့ပြီးပုံမှန်905နဲ့တရားစွဲဆိုခံရတာဖြစ်ပါတယ
်။လာမယ်လို့ကျွန်တော်မလုပ်တဲ့နေရာဟာဒီဝါကြီးကဒေါ်စီဝါကြီးက
မတ်လ3ရက်နေ့မှာစက်ကား6စီလောင်းနဲ့ရက်ွက်ချဲကိုရောက်လာပါတယ်။ညအချိန်မကျော်မီးတွေဖြတ်ပြီးကိုအောင်ကျော်အိမ်ကိုကဲဖန်ကော်လီရင်နဲ့ပြက်တနက်ပြပောက်ချင်းချောက်ကအိမ်ကိုချိုးပြတ်ဝင်ရောက်ဖမ်းခဲ့တာပါအဲ့ဒီလိုအကြမ်းဖက်ဖမ်းခံရစဉ်တုန်းကလည်းဘာမှမေးမြန်းခုခံပိုင်ခွင့်မရခဲ့သလိုအဖမ်းခံရပြီးနောက်ပိုင်းတရားစွဲဆိုခံရချိန်မှာလည်းဥပဒေအထောက်အကူပြုသူရှင်းနေအကူအညီမဲ့အောင်ဖမ်းပြီးခံရပြန်ပါတယ်ကိုအောင်ကျော်ဇနီးဖြစ်သူမန်နေဂျီက
မိုက်ဆပ်ပြင်းနေညပါဝါကလည်းခုချိန်ဒီရှင်းနေမရောက်ဘူးရှင်းနေမရောက်စူးစမ်းကြည့်ခဲ့တယ်မှာဒီငါကကာဂျီနဲ့ဆွဲကြံပြီးတော့ဒီမှာမရှိသေးဘူးလိုက်ရတယ်။နောက်တစ်ချိန်မှာကိုအောင်ကျော်ကမက်စတာတင်းနေပေါ့ဆိုအဲ့တော့ဒီစတူဒီယိုအဘိတ်မှာချစ်ရှိနေလေချင်းချမှုတွေမရှိသေးဘူးပေါ့။မရှိသေးတော့900လဲကူတယ်မှာ။လဲကူပြီးတော့မှနောက်ပိုင်းမှတဖြည်းဖြည်းသူတို့တင်းကျက်လာတဲ့အခါကျတော့ရှိနေတာအထဲဒီထောင်ရင်းတရားရုံးတွေမလိုက်ပြချင်တော့ဘူး။အဲ့လိုမျိုးတွေဖြစ်လာတယ်ပြီးရင်ရှိနေတဲ့ဆက်တွေများတော့ဘူး။အော်ဒီတော့နာရှင်ဥပဒေအရရှင်ဒီမှာအခုလည်းမရတော့ဘူးအဲ့လိုမျိုးဖြစ်လာတယ်
။ဘိတ်ကျဝဲဘက်ကရှင်းနေတွေဟာတရားခွင်ပြင်ပောက်မှာပုဂ္ဂိုလ်ရေးအရာချင်းချောက်ခံရတယ်လို့သိရပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့ရှင်းနေရဲ့အချက်လက်ကိုသိမ်းထားပြီးအချက်ကင်တာခံဝန်ထိုးခိုင်းတာနဲ့ပုံမှန်905နဲ့တရားစွဲဆိုခံရတဲ့သူတွေမလိုက်ပေးဖို့ဖိအားပေးခံရတယ်ရှိရဲ့လို့လည်းသိရပါတယ်။မတ်လ23ရက်နေ့ကနေဧပြီလ29ရက်နေ့အထိမန်နေဂျာကိုအောင်ကျော်နဲ့အဆက်အသွယ်ပြတ်သွားခဲ့ပြီးအဆက်အသွယ်ပြန်ရချိန်မှာတော့ဂျုံချင်းနှစ်ခါထုတ်ပြီးနေပြီဖြစ်ပါတယ
်။ဒီ၄ချိန်မြောက်ဂျုံချင်းကနေစပြီးတော့ကိုယ်တိုင်ချုပ်လဲစက်တင်ရတယ်။ပြန်မနေ့ကတော့၅ချိန်မြောက်ဒီလာမယ့်6ချိန်မြောက်အထိဆိုရင်သူရဲ့ချောက်လဲအပိတချောက်လဲစက်တင်ရတော့မယ်။အဲကိုအောင်ကျော်ကဘာပြောလဲဆိုတော့ပြတ်ပြီးတော့သူကတင်သွင်းလာတယ်။သူကရာဇဝမှုသူတော့လည်းရာဇဝသားမဟုတ်ဘူး။မီဒီယာဒဲမီဒီယာသမားပြောက်ဖြစ်တယ်အဲကြောင့်မို့ဒဲမီဒီယာသမားတက်တဲ့အတွက်ကြောင့်ဒဲမီဒီယာဥပဒေနဲ့အညီဟိုအမိတ်ချပေးဖို့ဆိုတော့ရောက်ပြီးသူလျှောက်လဲချက်တင်လာတဲ့ကောင်းတူလာတယ်ပေါ့နော်အဲရုံးချင်းမတိုင်ခင်ဒီ3ချိန်မြောက်ရုံးချင်းမှာတော့ရောက်ပြီးကြီးကဘာပြောလဲဆိုတော့အင်္ဂါကစာရင်းနဲ့ဆွဲရတာဖြစ်တဲ့အတွက်ဒီဒဲမီဒီယာဥပဒေကိုအခြေခံပြီးတော့ဆောင်ပြန်မှာမဟုတ်ဘူးငါဆွဲဆိုထားတဲ့ငါကစာရင်းနဲ့ပဲအခြေခံဆွဲဆိုဟိုဆောင်ပြန်မှာဆိုတော့
ကိုအောင်ကျော်ကို9ချိန်မြောက်ယုံချင်းမှာအမိတ်ချမှတ်ခံရတော့မှာပါဒီလိုရှင်းနေအခက်ခဲကြုံတွေ့နေရတာကကိုအောင်ကျော်တယောက်ချင်းရောမဟုတ်ပါဘူးမုံရွာမှာဧပြီ15ရက်နေ့ကတပိတ်လမ်းကြောင်းချီတက်နေစဉ်ကားနဲ့တိုက်ပြီးအဖမ်းခံခဲ့ရတဲ့မုံရွာတပိတ်ဦးဆောင်သူလူငယ်ကိုဝေမွန်းနိုင်အမှုလိုက်ပေးတဲ့ရှင်းနေဟာလည်းတင်းရှောင်နေရပါတယ်သူကိုနိုင်ငံရေးနဲ့ပတ်သက်တဲ့အမှုကိုလိုက်ပေးမယ်ဆိုရင် ငါရငါနဲ့တရားဆွဲခံရမယ်လို့ဖိအားပေးခံရပါဒါအပြင်ဖန်ဆီးခံရတဲ့ကျောင်းသားတွေရဲ့အမှုလိုက်ပေးမယ်ဆိုရင်လည်းတရားဆွဲမယ်လို့ရှင်းနေတယ်ကိုချင်းချောက်တာကြောင့်အမှုမလိုက်ပေးရတော့တယ်လို့တင်းချောင်းနေရာသူတွေလည်းရှိရဲ့လို့မုံရတပည့်ဦးဆောင်ကော်မတီကနေသိရပါတယ်ကျိုးတန်ကမန္တလေးဘက်ကရှင်းနေတဲ့ချို့ကိုလက်ရှိအမှုလိုက်ပေးရင်ကျုံနေရတဲ့အခြေအနေကိုဆက်သွယ်မေးမြန်းကြည့်ရမှာလဲဒ
ကုမီရမဲ့ဆဲချုပ်မီကုနေရတော့ကျွန်တော်တို့ကဟိုမေးကြတယ်ဆိုပြီးပါလေညီဆွမ်းတော့မှဆိုလို့မမေးရမျိုးတွေပေါ့လေတာမီကြီးဆိုရှိနေတာပေါ့ဗျာနော
်မြန်မာဆက်အာနာရှင်လက်တက်ဟာမေလ20ရက်နေ့အချိန်လူ9000ကျော်ကိုဖမ်းပြီး4000ကျော်ကိုချုံနောင်ထားဆဲဖြစ်က64ယောက်ကိုတော့ထောင်ဒဏ်ချလိုက်ပါတယ်မျက်ွယ်သေးတယ်နေလဲပါတယ်လို့လူ1900ကျော်ကိုဖမ်းဝရမ်းထုတ်ချပါသေးရဲ့အာနာတိန်အဖွဲ့ရဲ့လက်ကန်ချုပ်ရဲနဲ့စစ်တပ်ဟာဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးတာတွေကိုဥပဒေမဲ့လုဆောင်နေခဲ့တာပါအဲ့ဒီလိုအတားအဆီးမရှိဖမ်းဆီးမှုတွေပိုလုံးလို့ရအောင်လဲနိုင်ငံသားတွေကိုဖမ်းဝရမ်းမပါဘဲဖမ်းဆီးရ24နိုင်ငံကျော်လုံးချုပ်နှောင်တာမိသူအိမ်ကိုမဆိုအချိန်မရွေးဝင်ရှာဝင်ဖမ်းတာတွေကိုလုံးလို့မရအောင်အကာအကွယ်ပေးထားတဲ့နိုင်ငံသားများဤပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးတဲ့ဥပဒေပုံမှန်တချို့ကိုရပ်ဆိုင်းခဲ့ရတာ။ရက်ကျေးဥပဒေမှာအစိုးရတိုင်လို့ရမယ့်ပုံမှန်ကိုပြန်ချဲ့သွင်းခဲ့ပါတယ်။
ဒါလည်းအစားရက်ွက်တော့မဟုတ်ကျင်းသာအုပ်စုမှညာအိမ်နဲ့နေလာရတဲ့ကိုတော့ဧည့်သည်များက
အခုပုံမှန်အရအိမ်တော်စုတိုင်းဟာသကောင်စီးရင်မရှိရင်ဒါမှမဟုတ်ဧည့်သည်လာရင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးကြီးအိမ်မှာနေထိုင်သူစရင်းကိုအတိပေးရမှာပါ။ဒီဥပဒေကိုဆန္ဒပြသူတွေကိုဖမ်းဖို့အသုံးပြုပါတယ်။အခုချိန်ထိစစ်တပ်ဟာအာဏာတည်မြဲရေးနဲ့ဆန့်ကျင်သူတွေကိုဖိနှိပ်ဖို့အတွက်ဥပဒေ16ခုပြင်ဆင်ခဲ့ပြီလည်းဖြစ်ပါတယ်။ဒီမိုကရေစီလိုလားသူတွေကိုဖမ်းလို့ရအောင်ညှိနှိုးဆောင်နဲ့လုပ်ပြီးနားမှာတော့ထောင်ထဲအချုပ်တွေဖမ်းဆီးခံရခြင်းအခွင့်အရေးဆုံးရှုံးအောင်လဲထပ်ဆင့်လုပ်လာပါရဲ့တရားရုံးတွေကိုထောင်ထွင်းရှုခဲ့တယ်လို့စစ်အုပ်ချုပ်ရေးကြီးညာရဲ့မျိုးနယ်တွေကဖမ်းခံရသူတွေကိုလည်းစစ်ခုံရုံးမှာရှင်းနေငှားခွင့်မရဘဲအကျဉ်းကြီးနဲ့သာစစ်ဆေးနေရပါတဖန်ဧပြီလ29ရက်နေ့ရက်စွဲနဲ့ဥပဒေရေးရအချောက်ကူဘေးရဥပဒေကိုပြင်ဆင်ပြဋ္ဌာန်းပြီးအနှစ်သာရဖြစ်တဲ့ပုံမှ3ရဲ့ပုံမှခွဲ9ကိုပယ်ဖြတ်ခဲ့ပါတယ်။ပုံမှခွဲ9ကတော့ပြစ်မှုဆိုင်ရာစုံစမ်း6လမ်းရင်းနဲ့စုံစမ်းမှုတွေပြုလုပ်နေစဉ်အတွင်းရဲအချုပ်နဲ့အကျဉ်းထောင်တွေမှာမလိုလားအပ်တဲ့ဖမ်းဆီးချုပ်နှောင်တဲ့ကာလရောကြစီရင်နဲ့ဥပဒေနဲ့မညီတဲ့ဖမ်းဆီးချုပ်နှောင်မှုတွေပပျောက်စီရင်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါအပြင်ဥပဒေပါပုံမှ10ခုကိုပယ်ဖြတ်ပြီးပုံမှ22ခုကိုအစားချိုးခဲ့ရပါမြန်မာနိုင်ငံရှင်းနေများကွင်ရဲ့ဥက္ကဋ္ဌဦးကြီးမြင့်က
ကိုရောဆိုဒုတိယစဖန်ကံနဲ့စပြီးတော့ဦးကြီးတောင်းလို့ရတယ်အခုလောကတောင်းလို့မရဘူးအဲ့လူပြောက်ကိုဖမ်းပြီးတရားရုံးရောက်ပြီးဆိုမှလိုက်ပေါ့နော်အဲ့လူထောင်ကျသွားပြီးဆိုတဲ့ဒီပိုင်းနဲ့အဲ့မှာအယူခံနဲ့ပြင်ဆင်မှုတို့အထောင်တွင်းမှာအခုညီတို့အဲ့ဒါတော့ပေးဖို့မရှိတော့ဘူးအဲ့ဒါဖြတ်လိုက်နောက်တစ်ခါဥရေထောက်ကူပြီးအဖွဲ့ဒါဟိုလောကဆိုလို့ရှိရင်သမတ်ဆရာတွေအခုဒီတောင်းလို့ရှိတယ်ကျွန်မဖေရတယ်လေဥရဒီအထောက်ကူပုံကူညိုတာကိုရှိတယ်ပေါ့ဒါဥရမှာကိုပြတ်ထားနေတာအခုလောအဲ့ဒီပိုက်ကြီးဖြတ်ပြတ်ကြီးလောကပဲကျွန်မဖေရလေအခုတောက်ကြမလို့ပပူးအတုပြတ်ကြီးအဆိုးဆုံးကတော့ပါလဲဆိုလို့ရှိတယ်အပြည်သူတွေကိုသက်ဖက်တလားကူညီကြတယ်နှခမရှိနေလိုက်ပြီးတယ်ပြင်းများနေပြီးတယ်အဲ့ဒီဟာတွေနဲ့ပတ်သက်လို့ပြိတ်ပြလိုက်ပြီးဒီစစ်ကောင်စီလက်ထက်မှာနောက်ဆုံးပြင်ဆင်လိုက်တဲ့ဥပဒေကြီးဒီစီရူရူအကြီးကျယ်နဲ့တိကျဆုံးရှုံးပြီးတော့စစ်အာဏာရှင်အလိုကြလုံးပဲလို့ပြောလိုက်တာပဲအဲ့ဒါပဲအချုပ်ကတော့နော
်2016ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေအရာဥပဒေအထောက်အကူပြုအဖွဲ့တွေကိုပြည်အောင်စုအဆင့်ကနေမြို့နယ်အဆင့်ကြီးဖွဲ့စည်းထားပါတယ်ပြည်မှုတစ်ခုအတွက်ဆွဆွဲခံရသူငွေကြေးချို့တဲ့သူအမျိုးသမီးနဲ့ကလေးတငယ်တွေလိုဥပဒေဆိုင်ရာအထောက်အကူတောင်းခံခွင့်ရှိသူတွေအတွက်အခမ်းအနားကူညီဆောင်ရွက်ပေးနေရပါလက်ရှိအချိန်မှာတော့ပြင်ဆင်လိုက်တဲ့ဥပဒေအရအဖွဲ့ဝင်အသစ်တွေနဲ့ဖွဲ့နိုင်ဖို့ရခင်ရှိနေတဲ့ဥပဒေအထောက်အကူပြုရေးအဖွဲ့အားလုံးကိုလည်းမေလ17ရက်နေ့ကတာဝန်ကနေရက်စဲလိုက်ပြီးဖြစ်ပါတယ်ကိုအောင်ကျော်ရဲ့အမျိုးသမီးမနေကြီးကတော့ဖြတ်စည်းခံလာရတဲ့တရားဥပဒေစိုးမိုးရေးအပေါ်အယုံအကြည်မရှိတော့ပါဘူး
ငါနိုင်ငံမှာတော့တရားဥပဒေစိုးမိုးမှုရှိတော့ဘောနော်အခုတော့ကြောင့်ဒီလာမယ့်ရုံးသိမ်းခုနှစ်ချိန်နောက်မှာ
ကျောင်းဦးကြီးအားဘလိုပဲမိစ္ဆာနေနေစာဝါအမေရလည်းဒီမှာလောကအကြောင်းသိရှိလို့ဥပဒေကိုမြေကြီးတော့တဲ့အတွက်အဲဒီကိုအောင်ဆုံးအမေကြောက်ပါမယ်ဆိုတော့မှအစ်ကလည်းဝေလာမဟုတ်ဘူး။ဒီမှာနိုင်ငံဥပဒေလောကမြေကြီးတယ်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနယ်မယ်လို့ဒိုးတန်ဖဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier
မြန်မာနဲ့ဖောင်ဒေးရှင်းထင်ရုံကျေးဇူးကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒိုးတန်အစီအစဉ်ကိုနားဆင်ကြရပါဗျ။ပြည်ရင်းမြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စနေနေ့ည9:00ဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဆရာနာသိန်းစန်းကျင်လို့ဖန်စီ ဒီနေ့ကျွန်တော်တို့ကတော့ဒေါ်စာလီကဗီအိုကိုပြောပါတယ်။အင်းစိန်ထောင်ကအမှုပေါင်း1000ကျော်ကိုအခမဲ့လိုက်ပေးနေတဲ့တရားလွတ်တော်ရှင်းနေဒေါ်စာလီကိုဘယ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပြီးဗီအိုစနေညစကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ။
ဒီအရေးပေါ်အဲ့အတွက်ကိုဥပဒေကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်နေတဲ့အချိန်မျိုးအရင်ဆုံးပြောပြပေးပါအောင်ရှင့်။ဟုတ်ကဲ့ရှင်ကျမတို့အခုကဒီဖန်စီချင်းတင်းချင်းခံရတဲ့သူတွေအတွက်ကိုကျမတို့တွေဥပဒေဆိုင်ရာဒီအခမဲ့ဝန်ဆောင်မှုတွေကျမတို့တွေကူညီဆောင်ရွက်ပေးပါတယ်ပြီးတော့တရားရုံးတွေမှာကျမတို့အမှုလိုက်ပါဆောင်ရွက်ပေးတာမျိုးတွေလည်းဆောင်ရွက်ပါတယ်ပြီးတော့သူတို့ရဲ့ဒ update ပေါ့နော်ဒီပေးတာမျိုးတွေကျွန်တော်တို့လုပ်ဆောင်ပါတယ်လို့ဟုတ
်အဲ့တော့အခုဒီဖန်စီချင်းသိခံထားရသူတွေရဲ့အခြေအနေပေါ့နော်အဲ့အဲ့ဒါတွေကရောအခုသူတို့ကိုတရားရုံးထုတ်ပြီးစစ်ဆေးနေတဲ့အခြေအနေကဘယ်လိုရှိလဲရှင်သူတို့ကအခုကလက်ရှိဟိုကျွန်တော်တို့သိရတာထောင်တွင်းတရားရုံးကြီးဖြစ်နေတဲ့အတွက်ဆိုတော့အဲ့ဒီအနေထားကိုလည်းပြောပြပါဦးရှင်
ဟုတ်ကဲ့ရှင်အခုကတို့တွေကဒီအာတို့ကဘယ်လိုပြောမလဲဒီအများစုကကျမတို့တွေဒီပုံမှန်905ကကြီးရဲ့ပေါ့နော်အာဒီဆွဲခံရတဲ့လူတွေပြီးတော့ကျမတို့ဒီအာလက်နက်များဥပဒေပုံမှန်ဒီအာ19ပေါ့နော်19ကကြီး19 9 19စလုံးဆိုတော့အဲ့ပုံမှန်တွေနဲ့ဖန်ခံရတဲ့သူတော်တော်များများကိုဒီအင်းစိန်အာရန်ကုန်တိုင်းဆိုရင်ပေါ့နော်အင်းစိန်အချင်းထောင်မှာရှိတဲ့အထူးတရားရုံးကနေပြီးတော့မှအမှုကိုစစ်ဆေးနေပါတယ်အတချို့သောအမှုတွေဆိုရင်တော့အခုဆိုရင်ကျမတို့ဆိုရင်ကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုမှာဆိုရင်နောက်တယောက်လောက်ပေါ့နော်တယောက်လောက်ကိုစစ်ပြီးပြီဆိုရင်ကျမတို့တွေဆွဲချက်အဆင့်ကိုရောက်နေပေါ့နော်ဒါပေမဲ့ဒီသွားတဲ့ process တော်တော်များများဟာကျမတို့အရင်တုန်းကဒီသက်ဆိုင်ရာတရားရုံမြို့နယ်တရားရုံတွေမှာအမှုလိုက်ပါဆောင်ရွက်တယ်လို့ပဲသူ process ကသွားတယ်ဆိုဆိုကြောက်ဆိုရမန်ပြီးသွားရင်တရားဆွဲဆိုတယ်တရားဆွဲဆိုခြင်းပြီးသွားပြီဆိုရင်သူတို့ CMP လုပ်တယ်ပေါ့နော်အဲ့အဆင့်တွေနဲ့သွားတာမျိုးတွေရှိရဲ့ဟုတ်ကဲ့
ဆိုတော့ညီမအနေနဲ့ကအခုလိုမျိုးပေါ့နော်ဒီဖန်စီထိန်းသိမ်းခံထားရသူတွေရဲ့အရေးကိုအိုအခမဲ့ပေါ့နော်ဒီဥပဒေကြိုးဆောင်ပြည်လိုက်ပါဆောင်ရွက်ဖို့ဆုံးဖြတ်ရတယ်ပေါ့နော်လောက်ပါဆောင်ရွက်ရတဲ့အကြောင်းမျိုးလည်းပြောပြပါအောင်ရှင
်ဟုတ်ကျမကတော့ငိုကလေးကဒီပေါ့နော်ဒီစီရင်လွန်ပါတဲ့သူတွေပြီးတော့ရာဇဝတ်မှုနဲ့ဆွဲဆိုခံရတဲ့သူတွေအတွက်ဆိုရင်တော့ကျမရှိနေစဖြစ်ကလေးကကျမဟိုဘယ်လိုပြောမလဲတီတခုအနေနဲ့မတတ်မှတ်ထားဘူးပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးရှိရယ်ပြီးတော့နောက်ထပ်တစ်ခုကကျတော့ကျမအနေနဲ့ဒီအခုဟိုပေါ့နော်ဒီကာလမှာကျတော့တော်တော်များများဒီငွေကြေးနဲ့ပတ်သက်ပြီးတော့ခက်ခဲကြတယ်ပြီးလည်းပြီးွားတော့ကျမတို့ဒီကြံခဲ့တဲ့တစ်နှစ်လုံးကလေကိုဗစ်ကြံကိုကျမတို့မြန်မာနိုင်ငံနဲ့အလူးလက်ခံစားရတာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော် ဖက်စီထိန်ထိန်ခံရတဲ့မိသားစုဝင်တွေအနေနဲ့လည်းငွေကြေးဆိုင်ရာသူတို့အခက်အခဲတွေရှိမယ်။တချို့ပတ်စံရှိတဲ့သူကြပြန်တော့လေဒီငွေထုတ်ဖို့လည်းအင်မတန်ခက်ခဲတဲ့အနေအထားတစ်ခုရှိမယ်။ဆိုတဲ့အခါကျတော့ကျမအနေနဲ့ကျတော့အာဒီလိုဆိုရင်ဒီလိုကာလမျိုးမှာဆိုရင်ပေါ့နော်ချင်းတစ်ခုမတတ်မှတ်ပဲနဲ့ပေါ့နော်ကျမတို့လည်း contribution အနေနဲ့ပေါ့နော်ဒီဥပဒေဆိုင်ရာဝန်ဆောင်မှုလေးကိုငါတို့လုပ်ကြရအောင်လုပ်မယ်ဆိုတဲ့စိတ်ထားစဝင်လာတယ်။ပြီးတဲ့အခါကျတော့ကျမတို့ဒီဒါကြောင့်ပတ်စံတက်တိုင်းတဲ့သူစီကလည်းကျမတို့တွေကဘယ်လိုပြောမလဲကျမတို့ပတ်စံလည်းမယူဘဲနဲ့ကျမတို့အခမဲ့ဝန်ဆောင်မှုတွေပေးလာဆိုတော့ဒီလိုမျိုးစိတ်ထားဘာလို့ဖြစ်ပေါ်လာလဲဆိုတဲ့အခါမှာဆိုရင်ကျမတို့အရင်တရားရုံးတွေမှာဆိုရင်မိသားစုနဲ့ဖန်ဆီးခံရတဲ့သူတွေကကျမတို့တွေ့ဆုံလို့ရတယ်ဘာလို့တွေ့ဆုံလို့ရလဲဆိုတော့တရားရုံးမှာရှိရဲ့အချုပ်မှာဒါမှမဟုတ်တရားရုံးမှာရှိရဲ့တရားရုံးမှာသူတို့ယုံထုတ်တဲ့အခါမှာမိသားစုဝင်တွေနဲ့တွေ့လို့ရတယ်တွေ့လို့ရတဲ့အခါမှာအနည်းဆုံးတော့သူတို့တွေမှာမိသားစုတွေကနေပြီးတော့မှဩသူတို့သားသမီးဒါမှမဟုတ်သူတို့ရဲ့မိသားစုဝင်ကိုသူတို့ကစံချက်မှမရှိသလားပေါ့နော်အဲ့လိုမျိုးတို့မြင်တွေ့လို့ရဒါပေမဲ့ဒီကာလမှာကျတော့ထောင်ထဲကျတော့မိသားစုနဲ့ပေးမတွေ့ဘူးအာဘယ်လိုပြောမလဲမိသားစုကလည်းဝင်လို့မရဘူးပြီးတော့ court ပုံစံက open court မဟုတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကဟိုဘယ်လိုပြောမလဲဟိုဒီချိန်မှာစည်ရဲရဲချမ်းသာတာဘသူမဆိုမိသားစုဝင်တွေကအပူတန်ခံစားရတယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒီလိုမျိုးကိစ္စလိုမျိုးကိုလည်းကျမတို့အနေနဲ့ကဟိုဘယ်လိုပြောမလဲငွေကြေးကဘလို့မှဟိုတောင်းမဟိုမတောင်းချင်ဘူးပေါ့နော်ပြီးတော့နောက်ဆုံးတစ်ခုကကျတော့ကျမတို့အခုကျမတို့လိုက်ပါဆောင်ရွက်နေတဲ့အမှုတော်တော်များများဟာဆိုရင်ဒီအခုပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟိုအမှုတွေများတာဖြစ်တယ်ဒါကြောင့်မို့ကျမကကြတော့ဟိုအရေးဟိုကျမတို့ရှေ့နေလိုက်စင်ဆရာကလေးကအာကျမတို့ရဲ့ကျမမှာထားတဲ့စိတ်ကကြတော့နိုင်ငံရေးနဲ့ပတ်သက်တဲ့အမှုဆိုရင်ပတ်စံမယူဘူးအဲဆိုတော့ထိုင်ချက်ကရှိရယ်ဆိုတဲ့အခါမှာဒါကြောင့်ကျမကဒါအခုမှမဟုတ်ကျမအရင်ကတည်းကပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုမျိုးဆိုရင်ကျမတို့ကအခမဲ့လိုက်ပါဆောင်ရွက်ပေးတာမျိုးတွေရှိပါတယ်ဒီစစ်ကောင်စီကအခုဖမ်းဆီးထားတဲ့ဖမ်းဆီးနေတဲ့အချိန်ပေါ့နော်အဲ့တော့သူတို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီလူတွေကိုဘာကြောင့်ဖမ်းဆီးတယ်လဲရှင်သူတို့ဘယ်လိုပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲပေါ့
ဟုတ်ကဲ့ဟိုဆက်ကျမတို့အမှုတွေထဲမှာဆိုရင်ဖေဖော်ဝါရီ၁ရက်နေကလေးကဖန်ခံရတဲ့သူတွေလည်းရှိတယ်လို့ဒီအများစုကတော့ဒီမတ်လ3ရက်နေ့မှာဖန်ခံရတဲ့သူတွေကပုံများတယ်ပေါ့မတ်လ3ရက်နေ့နောက်ပိုင်းမှာဖန်ခံရတဲ့သူတွေများတယ်အဓိကကျတော့သူတို့တွေကတချို့ကျတော့ဒီဆန္ဒပြပွဲလုပ်တဲ့နေရာမှာတပိတ်စစ်ကြောင်းနေရာမှာပေါ့နော်ဖန်စီခံရတဲ့သူတွေရှိတယ်တချို့ကျတော့မဟုတ်ဘူးဒီဖန်စီခံရမဟုတ်ပါဒီဆန္ဒပြတဲ့နေရာမှာပါဝင်ပါတယ်ဆိုပြီးတော့မှနောက်မှပြန်ပြီးတော့ဥမာပေါ့ဒီ10ရက်နေ့မှာ10ရက်နေ့မှာသူစာနာပြပါတယ်ဆိုပြီးတော့မှပြောပြီးတော့မှဒီ18ရက်နေ့သို့မဟုတ်19ရက်နေ့မှာပြန်ပြီးတရားစွဲတယ်ပေါ့အဓိကကျတော့စာနာပြတယ်ပြီးလဲပြီးတော့ဒီ CDM လောက်ဆောင်တဲ့သူကိုပန့်ပိုးတယ်ထောက်ပံ့တယ်ပြီးလဲပြီးတော့နောက်ချက်တစ်ခုကကြတော့ဒီအများကြည့်သူသို့မဟုတ်เนาะအစိုးရဝန်ထမ်းဟိုပေါ့เนาะအစိုးရဝန်ထမ်းတဦးဒါမှမဟုတ်အစိုးရဝန်ထမ်းအများစုကိုတော့စိုးရင်ကြောက်ရွံ့ထိတ်လန့်အောင်လှုပ်ဆောင်နေမမှန်သတင်းတွေကိုဖြန့်ဝေတယ်ဆိုပြီးတော့အဲ့ဒီခေါင်းစဉ်တွေနဲ့ဟိုတရားစွဲတာများတယ်ပုံမှန်ကျတော့ဒီအခု February 14ရက်နေ့မှာပြင်ဆင်ကြောင်းလဲပြင်ဆင်တတ်မှတ်လိုက်တဲ့အတီပြုတ်လိုက်တဲ့ရသက်တကြီးဥပဒေပုံမှန်905ကကြီးနဲ့သူတို့တွေအရေးယူတာတွေလုပ်တယ်ပေါ့နော်ဆိုတော့အဲ့ပုံမှန်တွေကများတယ်ဒါပေမဲ့အဲ့မှာမှအခုဆိုရင်လက်နက်တွေပါလာတဲ့အခါကျတော့ဒီလက်နက်ဥပဒေဖြစ်တဲ့သူရာယီလက်တလုံးမှပြင်ဆင်လိုက်တဲ့ပေါ့နော်ပြောင်းလဲပြင်ဆင်လိုက်တဲ့ဥပဒေ19ကာဂျီနဲ့ဆွဲတာရှိရဲကျမတို့အမှုတွေမှာဆို19ကာဂျီလည်းရှိရဲ19စာလုံးလည်းရှိ19ငါလည်းရှိရဲပေါ့နော်ဆိုတော့အဲ့ဒါကျတော့ပစ္စည်းအနည်းများနဲ့လက်ထက်အလုပ်ဝင်မိတာရဲတုံလောင်တာရဲအဲ့ပုံမှာမူတည်ပြီးတော့မှပုံမှန်တွေကများပါဟိုပုံမှန်တွေအဲ့လိုကွဲသွားတယ်ပေါ့နော်ဆိုတော့ဒါကတော့ဟိုအများစုပေါ့နော်ဒီလိုမျိုးအစွဲခံတယ်ဒါပေမဲ့အများစုကတော့လူတိုင်းလီပါကတော့905ကာဂျီနဲ့905ဒက်ရှ်ကာဂျီနဲ့အစွဲခံရတာများပါတယ်ရှင်ဟုတ ်โอเคအဲ့တော့အခုဒီဒေါ်စာလီကိုရိုင်းဆောင်ရွက်နေတဲ့အမှုပေါင်းပေါ့နော်နောက်အခုဒေါ်စာလီတို့ဖွဲ့ထားတဲ့ဒီအခမဲ့ဥပဒေကျိုးဆောင်နေတဲ့ဒီရှေ့နေအမျိုးသမီးဖွဲ့တွေနဲ့လိုက်ပါဆောင်ရွက်နေတဲ့အမှုပေါင်းကဘယ်လောက်လောက်ရှိပြီရှင်
အဲ့ကျမအခုတွေတွက်လိုက်တာ1000နဲ့1006မှုရှိတယ်ဒါနောက်ထပ်4မှုမပါတော့ဆို1010
ဒီနေ့မှာတထမ်းတစ်ဆယ်ဖြစ်သွားပြီဟုတ်ဒီအမှုတွေအားလုံးကဒီရန်ကုန်အင်းစိန်ထောင်မှာပဲလားဒါမှမဟုတ်တနိုင်ငံလုံးအနှံပါလားရှင်ရန်ကုန်မှာပဲရှင်ဆိုတော့ဟိုဘယ်လိုပြောမလဲတချို့ဟာတွေကြောင့် အမှုကိုလေအဲ့ဒါကြောင့်ကျမတို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကြတော့ အမှုလေအဲ့ဒါကြောင့်ကျမတို့ထိုင်ဆောင်ရတယ်ပြီးလဲပြီးတော့နောက်ထပ်တစ်ခုကကြတော့ဟိုတရုတ်နဲ့တရုတ်မှာကျမတို့အချိန်ကိုမတတ်မှတ်ထားအောင်ဆိုကြပါဆိုဒီနေ့ဆိုရင်ဆယ်နှစ်စာစစ်မဲ့အမှုဆိုတာမျိုးကျမတို့မရှိဘူးမရှိတာဖြစ်တဲ့အတွက်တခါတန်ကြရင်ဥမာကျမတို့ဒီခွင့်မှာအမှုစစ်ဆေးနေတော့မှရှိသေးတယ်တခြားခွင့်ကတရားသူကြီးတွေလည်းရောက်တယ်အချုပ်ကားလည်းရောက်တယ်တရက်လိုလည်းရောက်တယ်ဆ
ဟိုအင်းစိန်ထောင်ထဲမှာပဲကျမတို့ရန်ကုန်တိုင်းဒေသကြီးတစ်ခုလုံးမှာရှိတယ်မြို့နယ်တွေကတနည်းအားမှာပဲစုတာဖြစ်တဲ့အတွက်ကြောင့်ပြည်သာတစ်ခုကကြတော့ဒီဘက်မှာကြီးမြင့်တိုင်းဟိုဘက်မှာဘိုးတစ်ထောင်တရားရုံဟိုနားမှာတန်နေတရားရုံဆိုတော့ကျမတို့အရင်အစဉ်ကြည့်တယ်ဒါပေမဲ့အစဉ်မကြည့်တာတစ်ခုကကြတော့ဘယ်တရားရုံကရောက်နေတယ်လဲပြီးတော့ဘယ်နဲ့နိုင်မှာစပြီးစစ်ဆေးမလဲဆိုတာကျမ
စီခံထားရသူတွေဘက်ကနေပြီးတော့ခုခံခြေပါတဲ့နေရာမှာရောဥပဒေနဲ့အညီတရားမျှမျှတတာနဲ့အလိုခုခံခြေပါနိုင်မျိုးရောရှိလားရှင
်ဟုတ်ကျွန်တော်တို့ကတော့အခုချိန်ထိကတော့ကျွန်တော်တို့မေးခွန်းတွေမေးခွန်းမေးမြန်းတဲ့အပေါ်မှာမူတည်ပြီးတော့မှကန့်သက်တာမျိုးအကန့်သက်ခံရတာမျိုးတွေတော့မရှိဘူးဒါပေမဲ့တချို့သောမေးခွန်းတွေဒါတော့ကျမပြောချင်တယ်တရားရုံးနဲ့များဆိုင်မလားတော့မသိဘူးပေါ့နော်ဥပမာဒီဘက်တရားရုံးမှာမေးလို့ရတဲ့မေးခွန်းကိုဘုဘက်တရားရုံးမှာကျမတို့တရားသူကြမေးမြန်းခွင့်မပြုဘူးအဲ့လိုမျိုးဆိုရင်ကျမမေးမြန်းခွင့်မပြုဘူးဆိုရင်ရုံးတော်မှာမှတ်တမ်းတင်ပေးပါလို့ပြောရင်သူတို့မှတ်တမ်းတင်ပေးတယ်ဆိုတော့အဲ့လိုမျိုးတွေရှိရဲ
့ဟုတ်ကဲ့အဲ့တော့တရားစီရင်ချက်တရားရောဟိုတို့ချမှတ်လိုက်တဲ့အမိန့်ကြီးဒါရင်နဲ့ပတ်သက်ပြီးရောတို့ဆုံးဖြတ်ချက်တွေကရောဘလို့ရှိလဲရှင
်ဟုတ်အခုချိန်ကြီးရတော့လေအမိန့်မချသေးဘူးပေါ့နော်ကျမတို့အခုဒီအထူးသဖြင့်ဒီအထူးတရားရုံးကနေပြီးရောမှဟိုဟို case တွေကလေတမှုမှကျမတို့လေဒီအမိန့်ချတဲ့အဆင့်ကိုမရောက်သေးဘူးတချမ်းပဲရှိသေးတယ်ပေါ့နော်ဆိုတော့အဲ့ဒီဟာလိုမျိုးကကျတော့ကျမတို့ကဟိုအမိန့်ချတဲ့အခါမှာသူတို့တွေဘလို့များဟိုတရားမျှတမှုရှိသလားဆိုတော့ကျမတို့ကတော့ဟိုဘလို့ပြောမလဲမှတ်ချက်ပေးဖို့အရန်စောနေသေးတယ်
ဒီစစ်အာဏာသိမ်းပြီးနောက်ပိုင်းအခုလိုစစ်ကောင်စီကဖမ်းဆီးထားတဲ့သူတွေရဲ့အရေးပေါ့နော်အဲ့ဒါတွေကိုဆောင်ရွက်တဲ့အခါမှာအဓိကသူတို့ရဲ့အခက်ခဲဟိုသူတို့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေပေါ့နော်နောက်သူတို့ဒီထောင်ထဲမှာသူတို့နေရတဲ့အခြေအနေပေါ့ဘလို့တွေ့ရလဲရှင်
အရင်တော့ဆိုရင်မိသားစုကနေပြီးတော့ကျွန်မအမတ်မမအောင်ဆိုတပတ်တစ်ကြိမ်သား15ရက်တစ်ကြိမ်သားမသိဘူးမိသားစုနဲ့ဖမ်းဆီးခံရတဲ့သူတွေတွေ့ခွင့်ရှိတယ်ဒါပေမဲ့ဒီအခွင့်အရေးကဒီကိုဗစ်ဖြစ်ပြီးနောက်ပိုင်းမှာအခုချိန်တည်းကတွေ့ခွင့်မရဘူးပေါ့နော်ဆိုတော့ကျမတို့ကလည်းတင်ပြလျှောက်ထားပါတယ်
the agentown the ubri at time or not tomorrow the typical COVID simi si can and ye oh me tazu ne twin beba so we are down tado nya lebe or a kuchin tiro alamaya or no so any akka kele she through the sit joy you call a chamber they lost sit joy and if you're the town will play down money or no damamho di luha a pan can ya be so ye they will pull like the laser to a mati piro ပြီးတော့အပန်းခံရပြီဆိုဘယ်နေရာတချို့ကကြတော့ဥပမာဟိုလမ်းပေါ်မှာလေအပန်းခံရတာဟိုလမ်းပေါ်မှာအပန်းခံရရင်ကျမတို့ဘယ်မြို့နယ်ကဟိုဟိုဖမ်းပြီးတော့မှာဘယ်မြို့နယ်မှာရုံးထုတ်မလဲဆိုတာလေကျမတို့မသိရဘူးမသိတဲ့အခါကျတော့ဥပမာကျမတို့ဟိုတနေ့တော့အမှုဆိုရင်ဒီတိုင်းပဲကျမတို့သူကအလုပ်သွားတယ်လမ်းပေါ်မှာအပန်းခံရတယ်လို့သူ့အိမ်ကယူစားတယ်ယူစားတယ်အတွက်ကြောင့်ကျမတို့အလုပ်သွားရမြို့နယ် ဘယ်တော့စစ်ကြောရဲ့နေဒီဘက်လွှဲပြောင်းမလဲဆိုတော့သူတို့မသိရဘူးပြီးဒီဘက်ရောက်ပြီးဟိတ်ဆိုပြန်တော့လေဘယ်တရားရုံးကနေပြီးတော့မှဒီအမှုကိုကင်တွယ်ဖြေရှင်းမလဲဆိုတော့ကျမတို့ကမသိရဘူးဆိုတော့အဲ့ခါမှာတခါတည်းညအမှုတွေကမိသားစုတွေအမှုမိသားစုတွေကနေပြီးတော့ကျမတို့ရှေ့နေတယ်တခါတည်းညချင်းတာဟိုသူတို့အမှုမလုပ်ပေးလို့လားပေါ့နော်အဲအဲ့လိုမျိုးဖြစ်တယ်ကျမဆိုရင်မနေ့တော့ဆိုရင်ကျမတို့သူသွားတဲ့မြို့နယ်တလျှောက်လုံးကျမလိုက်စုံစမ်းတယ်ဆိုတဲ့ခါကျ6ရုံကျမတို့စုံစမ်းတယ်ကျမတို့လုံးဝမစုံစမ်းမထင်ရတဲ့ရုံကနေပြီးထုတ်တာဆိုတော့အဲ့ခါမှာမိသားစုဝင်တွေတော်တော်စိတ်မကောင်းကျမပေါ့စိတ်မကောင်းအမနာကျမတို့ရအခက်ခဲရတာဒါပေမဲ့မိသားစုစိတ်မကောင်းတာကျမဘွေမယူပေါ့တော့ဆိုတော့အဲ့ဒီအခက်ခဲတွေကတော့ရှိရစစပြီးတော့ကနဦးဖမ်းလင်ဖမ်းချက်မှာကျမတို့မတိရတဲ့ဟာပေါ့နော်ပြီးတော့ကျမတို့တွေ့ပြီးသွားပြီးရှေ့နေနဲ့တွေ့ပြီးသွားပြီးဆိုတော့ဂျန်တဲ့ခါကျတော့ကျမတို့ဟိုတို့ထောင်ထဲမှာနေရတဲ့အခြေအနေဆိုအခုကတော့လူကျက်တယ်ဆိုပြီးတော့ပြောထောင်ထဲမှာအရန်လူများတဲ့အတွက်ကြောင့်မို့တို့တွေအိရတာအဆင်မပြေတာတွေစားရတာအဆင်မပြေတာတွေအဲ့လိုမျိုးတွေပြောပါတယ်ဟုတ်ဟုတ
်ဟုတ်ကဲ့ဆိုတော့အခုတို့ဒီစစ်ကောင်စီဘက်ကဖမ်းဆီးနေတဲ့လူရဲတွေကဥပဒေနဲ့ညီလားဥပဒေနဲ့ဖမ်းဆီးနေတာလားတို့ရဲ့ဖမ်းဆီးတဲ့လူရဲတွေပေါ့ဘယ်လိုမြင်ပါလဲရှင
်ဟုတ်တို့ဖမ်းဆီးတာတွေကကြတော့ဟိုဘယ်လိုပြောမလဲဟိုဘယ်လိုပြောမလဲအခုဒီဒါကတော့ကျမတို့တွေကဒါ legal issue ဖြစ်သွားပြီပေါ့နော် legal issue ကလူတယောက်ကိုကျမတို့ကဖမ်းနေခဲ့ဆိုရင်ကျမတို့ဝရမ်းမပါဘဲနဲ့ဖမ်းမယ်ဆိုရင်ရာဇဝတ်ကျင့်သောဥပဒေပေါ်မှာ54အရာကျမတို့ကဖမ်းလို့ရတယ်အော်ပြီးလည်းပြီးတော့နောက်ထပ်တစ်ခုကကျွန်မတို့လူတဦးတယောက်ကိုရှာဖွေမယ်ဆိုရင်လည်းရာဇဝတ်ကျင့်သောဥပဒေပေါ်မှာ103အရာကျွန်မတို့ကပစ္စည်းကိုရှာဖွေရမယ်၊သိမ်းဆည်းရမယ်၊မှတ်တမ်းတင်ရမယ်၊ပြီးတော့ copy ပေးရမယ်၊ပြီးတော့တက်တည်ခေါ်ယူရမယ်ဆိုတဲ့အဆင့်တွေရှိရယ်။ပြီးလည်းပြီးတော့ကျွန်မတို့တွေကဒီလူတယောက်ကိုမတင်ခါဘူးဆိုရင်မြေတုမဆိုဖမ်းလို့ရတယ်ပြောစစ်စစ်ပိုင်ခွင့်ရှိရဒါပေမဲ့အဲ့ဒါတွေအကုန်လုံးလေဥပဒေနဲ့အညီကျမတို့သွားရတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ဖမ်းဆီးပြီဆိုရင်ဒီလူတယောက်ဟာဘောနော်သူ့ရဲ့မိသားစုဝင်တွေကနေပြီးတော့မှဒီဘာကြောင့်မို့ဖမ်းဆီးသွားရတယ်တန်တရားရှိရဆိုမှဒီကိစ္စကြောင့်တန်တရားရှိလို့ဖမ်းသွားတယ်ဘယ်ရုံးမှာစစ်ဆေးမယ်ဘယ်နေရာမှာစစ်ဆေးမယ်ဘယ်ရဲစခန်းကနေပြီးဒီအမှုကိုကင်တွယ်ပြီးတော့စစ်ဆေးမယ်ဆိုတော့ information သိရှိပိုင်ခွင့်ရှိရဆိုတော့အဲ့ဒီ information ကကျမတို့တွေအကုန်လုံးကဒီ fair trial ဆိုပြီးတော့ standards ဘောနော်ဒီမြတ်တော်တရားစီရင်ဆိုင်ရာဒီစံနှုန်းထဲမှာကတော့ pre trial stage မှာပါတယ်ဘောတော့ဟိုတရားမစွဲဆိုမီအခွင့်အရေးပေါ့နော်အဲ့ဒီအခါမှာပါတယ်အဲ့ဒါကကျမတို့မြန်မာနိုင်ငံကလည်းထုတ်ပြန်ထားပြီးပါပြီဒီပြည်တော်စုရှေ့နေချုပ်ယုံပြည်တော်စုရှေ့နေချုပ်ယုံကနေပြီးတော့မှအဲကျမအမှတ်မမှားဆို2018မှာလားမသိဘူးသူတို့ထုတ်ပြန်2018စက္ကွန်မှာသူတို့ထုတ်ပြန်ခဲ့တယ်ဆိုတော့အဲ့ဒီအခွင့်အရေးကနဦးမှာတော့သူတို့မရရှိဘူးပေါ့နော်ဆိုတော့ဒါကြောင့်မို့ဥပဒေနဲ့ညီသလားမညီသလားဆိုတဲ့နေရာမှာကျတော့ဒီဟာတွေကကျတော့ကျမတို့တွေကစံချိန်စံညွန်းနဲ့လည်းမညီသလိုကျမတို့တွေကတွေ့ဖြီးနေတဲ့ဟာလူမျိုးတော့ရှိတယ်ဟုတ်ဒါဘာဖြစ်လို့လဲဆိုကျမတို့ဖမ်းတယ်ဆိုကြတော့အင်တာအင်ဝင်ရောက်ရှာဖွေမယ်ဆိုရင်လည်းကျမတို့ရှာဖွေရမယ်စီးနစ်စီကန်းရှိရယ်လူတဦးတယောက်ဖမ်းဆီးမယ်ဆိုရင်လည်းလက်ထိတ်ခတ်ခြင်းမခတ်ခြင်းမှတော့မှကျမတို့ကလိုက်နာရမယ်စီးနစ်စီကန်းနေရှိရယ်ပြီးတော့ဒီလူခန္ဓာကိုယ်ပေါ်မှာဒါမှမဟုတ်အိမ်ထဲမှာရှာဖွေရမယ်ဆိုလဲအဲ့ဒီစီးနစ်စီကန်းနေရှိရယ်ဆိုတော့ညီသလားမညီသလားဆိုတော့မိုက်အင်ဂျင်နီယာဆိုကျမပြောတဲ့ပုံမှာအများကြီးမူတည်နေပြီပေါ့ဒါတော့တည်ဆဲဥပဒေဖြစ်တယ်ပြောချင်တာအခြေအနေတစ်ခုပေါ်မှာမူတည်ပြီးတော့မှကျမတို့တွေကဟိုပေါ့နော်ဒါအရေးပေါ်မလို့ဒီလိုတွေလုပ်လိုက်ရပါတယ်ဆိုတာမျိုးက excuse လုပ်လို့မရဘူးဘာလို့ဆိုတော့ဟိုကျမတို့ဥပဒေမှာလဲဒါဟို ignorance of law is no excuse ရရှိတာဟုတ်နော်ဆိုတော့ဥပဒေကိုမသိလို့လုံးမိသလား
So tapi macam dia aja cuma roda ubri mah, kuda sih ka, oh belum biar mana di zaman ni dah, uno.
Sehana tapi nampai, aku di jauh zali dulu di sini ni ni niao, oh sini dia belum di biar le dua le sih, tengah muri sini lah, ni dia ni kau ye ni tau soi ya lah, bukan sini dia ni tau belum siwa le sih.
Oh, lu soi ya lah, lu biar ni macam tu cuma roda ya. Oh, belum biar mereka. Oh, ubi saya ni pada biar cuma orang lusang bini ni dah lino. Mac, oh, mac pantai ni cuma orang le, like pasia malu lino. So, cuma orang oh, change out dari sheet lah. So, ni macam orang le, belum biar mereka. Ya, dia mood like lo. Oh, dia mula. Oh, ni orang baru biar me. So, ni halum ni cuma orang macam dia pun. Oh, biar cina di legal professional pun mac tipa biar orang halum ni orang macam dia kucing tiro pun. Oh, so tapi me. Online mara pian ni dah, tapi pian dah tak pian nali, no. Tapi, oh, bah, caca, kandar lah, cuma rumah tu ya, kucing siapa. Tapi, pian lah melu le, cuma orang memang lima, wah, no. Tapi, me, oh, memang lima ben, aku le pangkah le tu le, terus memang mala, oh, perlu pion mala, oh, terus le, oh, pangkah je, lalu jalan, mama hope, no, so, oh, tu. Jenisanya ini, jenisanya apa? Dah macam kuro, alam yang ramai orang lihat apa? Okay.
Aku di dasar ini ni, di sana tinggi nampai mah, di pasi kentara tu dia, dia ulai pasang ni dia, tema bono aku, macam dia, dia, tujuh bono, ada yang lebih banyak macam ni.
Amat dia pihak dia tu itu jadi cuma aku ada mita suwi ni ada ni ada ni dah ingura, ingura tu dia si, tu rodiu cuma rodiu, ni tipe pihak dia, ayam mama mak. Oh, belum jom le. Yang sejauh ini warna ni dia tu dia siapa kamera Korea. Oh, siapa pun ni tipe yang ada. Ada ada cuma lo ubi saya supporting pi le apian pun di hari lupa yang ada. Kalau nak jadi kuat jadi ada. Kalau ni terus pihau ada apian boleh macam cuma lo depan cina le. Umma suka betul ini musuh ye. Tukar malai apaan kaya le. Tukar malai ni cuma terima madu le. Ini lepas waktu kahre dene. Ajaran cuma pihau yang ada kahre apian siapa กองเลี้ยจะมาอุ้มยันหนึ่งงานไหนคุยดีทุกสาวเนี่ยมันนักคนไหนได้ยาวดังงานไหนคุยดีสาวเนี่ยส่วนจะมาตู้เปลี่ยวเปลี่ยวเลยขามาตู้ยันเปลี่ยวเปลี่ยวเลยเพราะฉะนั้นตู้กูเลยมีอะไรมาหูจะมาเนี่ยจะเสียไหมตู้มีอะไรจะไม่จะมาหรอตู้กำมาเลยเฉยเนี่ยตู้กำมาเลยปงแซมพาเอ็งจิ้งวุ้ดเดชัวซะจะมาเปลี่ยนเปลี่ยวเลยขามาตู้ยันเปลี่ยวอะไรมันส่วนยังโอ้จะขาดเนี่ยดูเรียหูบรรลุเปลี่ยวมาเลยโอ้มาจีนั่นเสียโอ้เปลี
ါ်သွားတဲ့အပေါ်မှာမူတည်ပြီးတော့မှကျမတို့တော့အိုးဒီလောက်ထိဟိုစိတ်ညစ်စရာတွေနဲ့ပေါ့နော်နေတတူကဖြတ်တန်းနေရပေမဲ့လည်းပျော်စရာလေးတွေတော့ရှာကြံလို့ရပါသေးတယ်ပေါ့နော်အော်ဒါပေမဲ့ဒီလိုမျိုးနေရာမှာတော့ကျမတို့အဲ့ဒါလေးတော့ကျမတို့အမတ်ရစရာနေ့တိုင်းပါပဲအမတ်ရစရာအော်ဒီဟာလေးတော့သူအဆင်ပြေသွားတယ်အော်ပြီးတော့တချို့ဆိုရင်ဟိုစားကြည့်ရမရှိတဲ့သူတွေလည်းရှိရဲ့အဲ့ခါမှာဟိုတချို့ပုံနေတဲ့သူတွေကနည်းနည်းလေးပုံတယ်လို့တော့မဟုတ်ပါဘူးညတဲ့ညစရာရှိတဲ့သူတွေကတော့ညပေးတယ်သူတို့ညဝေစားတောက်တာတွေလည်းရှိလာတယ်လူတွေကပြီးလဲပြီးသွားတော့ဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်အဆင်မပြေတဲ့စကားလုံးတွေထက်ဆိုင်ရင်အော်ငါဒီလောက်လေးနဲ့တော့တော်သေးတယ်ဆိုတဲ့အလိုမျိုးလေးနေတယ်ပေါ့နော်ဒါပေမဲ့ဘယ်သူမှတော့နေသားမကြပါဘူးဟုတ်ဟုတ်အဲ့လိုမျိုးလေးအမှတ်ရချင်တိုင်းပါပဲဟုတ်
အဲ့တော့အဲ့လိုလူပေါင်းများစွာပေါ့နော်မိသားစုတွေများစွာဒီလိုစိတ်ပူပန်ဒုက္ခတောကတွေရောက်နေရတဲ့အချိန်ကြီးကဟိုဘယ်တော့လောက်ပြီးဆုံးမယ်လို့ရောမျှော်လင့်ချက်တွေရှိလားရှင
်။ကျွန်မကတော့ဘယ်လိုပြောမလဲဟိုမျှော်လင့်ချက်ကိုဟိုမျှော်လင့်ချက်ကိုတကယ်အမှန်တကယ်ဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ပဲအသက်ရှင်တာဖြစ်တဲ့အတွက်ကြောင့်ပေါ့ကျွန်တော်တို့အသက်ရှင်နေပြီးမျှော်လင့်ချက်ရှိတယ်။မျှော်လင့်ချက်ရှိနေပြီးကျွန်တော်တို့ယုံကြည်ချက်ကတော့ကျွန်တော်တို့ရင်ထဲမှာအမြဲတမ်းထားရမယ့်အရာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဟိုမနဲ့ပြန်မဖြစ်လာနိုင်ဘူးဆိုတာလည်းမပြောနိုင်ဘူးလေနော်။ဆိုတော့ဟိုဒါပေမဲ့မျှော်လင့်ချက်ဆိုတာယုံမှတန်ပြရခင်းတယ်လေနော်။ဆိုတော့ဟိုအမြန်ဆုံးဖြစ်လာမယ်လို့လည်းယုံကြည်တယ်။အာပြီးတော့ဟိုအဲ့တိုင်းပဲလေကျမတို့မျှော်လင့်ထားတယ်။အဲ့ဒီစိတ်နဲ့ပဲကျမတို့နေတူတူဘာကိုဖြတ်တန်းတယ်။မဟုတ်ဆိုရင်ကျမတို့လည်းပြင်ပန်းတယ်လေနော်
။အခုလိုဒေါ်စာလီလီနေပေါ့နော်။ဒီအကန့်တက်တီးဂျားတွေကနေပြီးတော့ဟိုကျမတို့ကိုတက်နိုင်တဲ့လောက်အချိန်ပေးပြီးတော့ပေါ့လေ။အဲဥပဒေချောင်းဆိုင်ရာအရာရှင်းပြပေးတဲ့အတွက်လေကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါရှင်ကျေးဇူးပါ
။စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာပါ။ VOE မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေ။အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်မြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကကမ္ဘာနိုင်ငံတွေကိုပန်ကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့
American Piran Sugu, Layab de Kisema, Taujaniga, American Tamara Joe Biden, Amy Roma Dresson, B, Topiane, Pudre Chinga Gemma, Georgia Lake, Tipari, Yamanangama Yatari Boma, Sitene, Yeri, Jampemurigo, and Nangan Salonga, Pippa Dada, Shumchajan, Georgia Lake, Pian, Dijan Penny Muri, Chichen, Yatambo, Pansi Tadurigo, Pianpi, Lopibone, Yamaning and Democracy Lanjang Moma, Mian Pianpi, Shonan, Lazibo, Dre. Napesalunga Sabi PR Bibu, Tanditan Chata Jone, Pioja Kepari. Tending Rene Menekin, the Henry Garra, the Lau Barbara. Coronavirus Kusa Musaya Yibo Chini Jow. The UE Mima Vice Season Bibu, Pione Togan Pini Raba. Toda Champa, Piani, Minu Rani, Kiwi, Naja Pazi. The UE Go Nasin at the Jesu Kamari. Jama Kimu Deba.
This program has